ဟုတ်ပြီနော်အဲ့တော့ဒီဘက်စာမျက်နှာမှာကျွန်တော်တို့စာမေးခွန်းအတွက်မေးခွန်းအနေနဲ့အရေးကြီးတာလေးပြောပါမယ်အဝိဇ္ဇာဒီလေအကြောင်းကင်းသလားဆိုတော့အမေးပု္ပ္ပာနဲ့ပတ်သက်ပြီးတော့အဲ့ဒီစာပိုက်အရေးကြီးပါတယ်အဲ့ဒီမှာအကြောင်းကင်းဒီမဟုတ်ပါဆိုပြီးတော့တားထားတယ်မလားအဲ့ဒီစာပိုက်ကိုဘေးကနေပြီးတော့ဒေါင်းလိုက်ကလေးတားပြီးစာကြည့်ကြည့်ပြထားပါအဲ့ဒါချက်ရမှာဖြစ်ပါတယ်အဝိဇ္ဇာဒီအကြောင်းကင်းသလားလို့မေးရင်အကြောင်းကင်းဒီမဟုတ်ပါမှန်ပေ၏အာတဝဖြစ်ပေါ်ခြင်းကြောင့်အဝိဇ္ဇာဖြစ်ပေါ်သည်ဟုအဝိဇ္ဇာ၏အကြောင်းကိုမြတ်စွာဘုရားဟောတော်မူ၏လောက၏အကြောင်းရင်းဖြစ်သလားဆိုတာနဲ့ပတ်သက်လေအဲ့ဒါလေဒီတစ်ပိုက်လုံးတော့အဝိဇ္ဇာတဲ့အကြောင်းရင်းဖြစ်တိုင်းတော့အကြောင်းပရိယေကရှိပေ၏ထိုအကြောင်းပရိယေကဝိကုဟောသောစကားဝိတ္တကထာ၏ဥကောင်းပေသည်နားလည်ပြီနော်ဒါဆိုရင်လောကရဲ့အကြောင်းရင်းထဲမှာအဝိဇ္ဇာပါမပါပါတယ်ဝိတ္တကထာမှာမြတ်စွာဘုရားသည်မိတိတရားများကိုဥကောင်းပြု၍ဟောတော်မူပါသည်ဆိုပြီးတော့နောက်မေကွန်းတစ်ပုဒ်ထပ်ထွက်လိုက်မယ်။ဟုတ်ပြီနော်။အဲ့ဒါဆိုရင်ဘယ်တရားတွေကိုဥကောင်းပြု၍ဟောတော်မူပါလဲ။ဝိဇ္ဇာကို၎င်း၊တဏှာကိုတော့၎င်း။အဲ့ဒါကသူ sentence အတိုင်းမေကွန်းကိုတဲ့တဲ့ထုတ်တာ။ဒီလိုမဟုတ်ဘဲနဲ့ဝိတ္တတိတာဝိဟိခေါင်တရားများကိုထုတ်ဖော်ပြပါလို့ပြောရင်ဝိဇ္ဇာနှင့်ဘဝတဏဘဝတဏတရားနှစ်ပါးသည်ဝတ္တတိတာဝိဤခေါင်တရားများမိပါသည်တဆင့်စီဒီမှာမေကွန်းနေပြောပါရယ်နော်အဲ့ဒီကမှတဆင့်ထောက်မေကွန်းထပ်ပြီးတော့ထုတ်လို့ရပြန်နဲ့အဝိဇ္ဇာကိုဥကောင်းပြု၍မြတ်စွာဘုရားဟောတော်မူပုံကိုသာရကပြ၍ဖော်ပြပေးခဲ့ပါယဟန်တို့ဒီကစတော့မှာပေါ့သူစင်းတဲ့စတိုင်းကိုရေးရတော့မယ်နော်။မြတ်စွာဘုရားဟောတော်မူတာကိုတာရကပြပါဆိုခရံဟောတာဆိုဒီစင်းတဲ့စခုလုံးစာပိုက်တစ်ခုလုံးပါသွားလားမပါသွားလားအဲ့တော့ဖတ်မယ်။ယဟန်တို့သီလဝတ္တတိတဝိခေါတရားများအနေမြတ်စွာဘုရားသည်တဏှာကိုဥကောင်းပြု၍ဟောတော်မူပုံကိုတာရကပြ၍ဖော်ပြပေးခဲ့ပါအကြောင်းဝိတုဒ္ဓိမဲ့ကိုစာဖတ်ကြပြီစာကြက်ကြပြီဆိုသူရဲ့ကြောင်းရပေါ်မူတည်ပြီးတော့မေကွန်းလေးတွေတွင်တွင်ပြီးတော့ဖတ်သွားအဲ့ဒါဆိုစာကြက်ပြီးသားဖြစ်သွားပြီเนาะအကြောင်းအိမ်မှာလည်းမှတ်စုလေးတွေပြန်ရေးတဲ့အခါကျရင်မေကွန်းလေးတွေနဲ့ပြန်လုပ်ပြီးခုဓမ္မမိတ်ဆွေတို့ကျွန်မဟဲ့လားဒီပြီးခဲ့တဲ့ဘက်ကလည်းကျွန်မနေမကောင်းလိုက်တော့မတင်လိုက်ရဘူးအဲ့တော့အရှိမတင်ခဲ့ပြီးတဲ့ဥစ္စာတွေနဲ့ပတ်သက်ပြီးကျွန်မမေကွန်းလေးတွေထုတ်ထားတယ်အဲ့ဒါနောက်အပတ်လောက်ကျွန်မဒီဘက်ပဲခိုးသွားမှာလေပဲခိုးသွားပြီးပြန်လာလို့ရှိရင်အဲ့ဒီစာရွက်တွေယူခဲ့မယ်ဟိုမှာပဲခိုးမှာတော့မေကွန်းတွေပေးထားတယ်အဲ့တော့အဲ့ဒီတော့နှစ်မျက်နှာလောက်ရှိမှာပေါ့နော်သူတင်ခဲ့ပြီးတဲ့ဟာနဲ့ပတ်သက်ပြီးတော့အဲ့ဒီဟာလေးတွေကိုဓမ္မမိတ်ဆွေတို့ကစာအုပ်ထုတ်တရားထားပြီးတော့ကိုယ့်ဟာကိုပြန်ဖြေထားနော်ဒီစာအုပ်ထဲကစာတွေပဲဒါကိုပြန်ပြန်ပြီးတော့ရေးလိုက်ပြီးတော့အဲ့ဒါလေးတွေဖတ်သွားပြီးပြန်ဆိုရင်ဒီစာအုပ်မကင်မဲနဲ့ဖတ်ရင်စာချောချောလေးတွေဝင်လာလိမ့်မယ်သူ့မူရင်းတက်ဆက်ကြတော့မမြင်ဘူးပေါ့နော်ကိုယ့်လက်ရေးနဲ့ကိုရေးထားမယ်ကိုကဒီကောင်းစင်ကဒီမေးခွန်းကဒီအပိုက်ကဒီမေးခွန်းလေးဒီလိုမေးတတ်တယ်ဒီလိုမင်းရင်ဒီလိုဖြစ်မယ်ဆိုတော့အကျော်လေးနဲ့လေ့ကျင့်ခန်းလေးတွေလောက်ထားမယ်ဆိုရင်ဟုတ်လားဒီမမေးချေတို့စာဖတ်ပြီးသားဖြစ်တယ်အဲ့တော့အိမ်မှာထိုင်ပြီးတော့စာမကျက်တော့လဲဒီမမေးချေတို့အမေးအဖြစ်ဖြေနေရင်းနဲ့လဲအဲ့ဒါစာကျက်ပြီးသားဖြစ်လာလိမ့်မယ်ဒါကြောင့်ရေးရမယ်မျက်စိနဲ့လဲကြည့်ရမယ်လက်နဲ့လဲရေးရမယ်အတခါလေးအတန်လေးထွက်ပြီးတော့လဲကိုယ့်အတန်ကိုကိုပြန်နားထောင်ကြည့်နော်အဲ့ဒီလိုလေးလှုပ်လှုပ်သွားတော့နောက်အရင်ကနေပြီးနောက်ဘာဖြစ်လာမလဲဆိုဒီမမေးချေတို့က Good thing be the lovely, counting, Matigan and Mudibra, just lady, ဘဝတနာရဲ့အကြောင်းကတော့အာတဝရေရမယ်။ဘဝတနာရဲ့အကြောင်းကတော့ဝေဒနာ။အဲ့ဒါဆိုပြီးသွားပြီဗျာ။ဒါမမေ့ရှေရောလူကြီးပိုင်းနေလူအတန်းကြီးတွေအနေနဲ့တလောက်ယူပါမှာအီဒီမရွေးအကလုံးကြီးတစ်လုံးချင်းမလို့သို့တော်မြတ်စွာဘုရားဟောတဲ့စာပိုက်လိုမျိုးကြရင်တော့အဲ့ဒီအကျော်အတန်းရေးမှနော်သူအတန်းကြီးတွေအနေနဲ့ဖြစ်တဲ့အတွက်ကြောင့်အမှတ်ကပြေရသွားတယ်။နားလည်ပြီ။ဒါဆိုရင်အခုသင်လိုက်တဲ့ဒ